ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတန်းကြောင့်ကမ္ဘာမှာလူပေါင်းတသန်းကျော်သေဆုံးနေရခြင်းပါပဲ။ယေရှုခရစ်တော်ဂျေရုရှလင်မှာလောကတိုင်အတင်ခံရတဲ့နေ့လို့ခရစ်ယာန်တွေယုံကြည်ကြတဲ့ Good Friday တောက်ကြနေ့ကိုကမ္ဘာတလွားကတန်းနဲ့ချီတဲ့ခရစ်ယာန်ဘာသာဝင်တွေအထိတ်မှတ်ဆုတောင်းပွဲတွေလုပ်နေကြပါတယ်။ဒါပေမဲ့ဒီနှစ်ဆုတောင်းပွဲတွေကတော့အရင်နှစ်တွေနဲ့မတူပါဘူး။ယောဂါမကူးဆက်အောင်သတိထားနေကြရတာမို့ဖခင်ကျောင်းတွေကိုသွားတာလူစုလူဝေးနဲ့ကျင်းပတာမျိုးမဟုတ်ဘဲသတင်းမီဒီယာတွေကလည်းတဆင့်ထုတ်လွှင့်တဲ့အခမ်းအနားတွေကိုကိုယ့်အိမ်ကနေကိုကြည့်ပြီးပါဝင်ဆင်နွှဲနေကြတာပါ။တောက်ကြနေ့မနေ့ပိုင်းအချိန်ထိယောဂအကူးဆက်ခံရသူကကမ္ဘာတလောမှာ 1.6 သန်းဖြစ်သွားပြီလို့ John Hopkins ကသတင်းထုတ်ပြန်ပါတယ်။ American ပြည်ထောင်စုမှာယောဂအကူးဆက်ခံရသူက5သိန်းနီးပါးရှိနေပြီဖြစ်ပြီး Spain မှာ3သိန်းခွဲကျော်နဲ့ Italy မှာတော့3သိန်းခွဲနီးပါးရှိနေတာပါ။ဒီယောဂနဲ့သေဆုံးရသူကအမေရိကန်မှာ 18,000 လောက်ရှိတယ်လို့စပိန်မှာ 16,000 နီးပါးနဲ့အီတလီမှာတော့ 19,000 နီးပါးဖြစ်နေပါပြီ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတော့ဒီယောဂကူးစက်မှုကာကွယ်ဖို့အတွက်ထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေရှော့ပေးဖို့လုပ်နေတဲ့နိုင်ငံတွေအနေနဲ့နောက်တစ်ချီထပ်ပြီးဖြစ်လာနိုင်တာကိုသတိထားကြဖို့ပန်ကြားခဲ့ပါတယ်။ဥရောပနိုင်ငံတချို့ကကန့်သတ်ချက်တွေရှော့ချပေးဖို့လုပ်နေချိန်မှာပဲ Britain မှာတော့ခီးသွားတွေမလာဖို့ရဲတွေကသတိပေးနေပါတယ်။